ဟဲ့နိုင်ငံရဲ့မြောက်ပိုင်းဒေသမှာမူရစီဝါနှစ်နီးစစ်စင်မှုတွေဆက်တိုက်ပြုလုပ်ခဲ့ရမှာအခုရပ်ပိုင်းအတွင်းမှာပဲအင်းကြီးနာကျင်းနိုင်ငံတွေကနေပြီးတော့လာတဲ့စိတ်ကြွစေ၃တန်းဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကထုတ်ခေါ်ပြောဆိုလိုက်ပါတယ်အကြောင်းစုံကိုထိုင်းမြန်မာနယ်စပ်ကဗီအိုအီသတင်းတောက်မတ်အေးမှာအခုလိုသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာမြန်မာနို ောင်းအလုံးရင်နဲ့ဆိုရင်စိတ်ကြွစီသုံးသန်းကိုဖမ်းဆီးမိခဲ့ကြောင်းချင်းရံရဲမှူးကြီးယူထချိုင်းကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်စိတ်ကြွစီကိုကိုသုံးလုံးတစ်စိတ်နဲ့ထုတ်နေတာဟာမြန်မာနိုင်ငံအတွင်းဝါကိုးကန့်နယ်မြေတွေကနေတဆင့်ထိုင်းနိုင်ငံချင်းရိုင်အဲ့ဒီကနေတဆင့်ထိုင်းတောင်ပိုင်းမလေးနယ်စပ်အထိတည်ယူနေကြတာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေဘက်ကပြောဆိုနေကြတာပါ UWSA ဝါတပ်ဖွဲ့ရဲ့ရှမ်းပြည်လာရှိုးမြို့ကဆက်ဆံရေးရုံးရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ BOA ကဆက်သွယ်မေးမြန်းစင်မှာအခုလိုပြောပြပါတယ
်အဒီကိုသုံးလုံးဆက်တဲ့တစ်စိတ်တွေ့တိုင်းကကျွန်တော်ကအခွင့်အရေးညနေစောကျွန်တော်တို့အထက်မဲခေါင်းမြင့်တကြောမှာကျွန်တော်တို့အဖွဲ့တွေလှုပ်ရှားတာမရှိဘူးအထက်မှာတော့အားလုံးတည်နေကြပဲ哦အမှားထားနေဒီလိုစစ်တွေလှုပ်ရှားတဲ့နေရာတွေပဲအာကျွန်တော်ကအဖွဲ့ရဲ့နာမည်ကိုတုံးမင်းမှဗာမျိုးလှုပ်တာတွေဗာမျိုးကတော့ကျွန်တော်လည်းဖမ်းနေတယ်ပဲ
ထိုင်းရနာပိုင်းတွေကမူရစေအများဆုံးဝင်ရောက်ရာမြောက်ပိုင်းချင်းမိုင်ချင်းရိုင်ဒေသကအဝေးပြေးလမ်းတွေနဲ့နေဆက်ခိုးလမ်းတွေမှာပါထိုင်းစစ်တပ်ရဲတွေမူရနှိမ်နှင်းပူပေါင်းအဖွဲ့တွေက24နာရီလုံးမူရစေဝါရောင်းဝယ်တဲဆောင်သူတွေကိုစောင့်ကြည့်စစ်ဆေးနေပြီးဖမ်းဆီးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ကတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုင်းခရိုင်အတွင်းမှာမြန်မာနိုင်ငံသားနှစ်ဦးကိုသူတို့တယ်လာတဲ့ဗိမ်းပြုထုတ်တွေနဲ့အတူဖမ်းဆီးမိခဲ့ကြောင်းထိုင်းအနာဘယ်နေကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံသားနှစ်ဦးထံကနေ15ကီလိုခွဲရှိတဲ့ဗိမ်းပြုထုတ်30ထုတ်နဲ့ထိုင်းဘက်ငွေ3,600သိန်းပါဖမ်းဆီးမိခဲ့ပါတယ်။မြန်မာလာအိုထိုင်းထိစပ်နေတဲ့ရွှေတတိကံဒေတာဟာကဘာပေါ်မှာငူရီစေဝါအများဆုံးထုတ်လုပ်ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွစည်းတွေတန်းနေချီပြီးဖမ်းဆီးမိနေတာပါမဲကောင်မြေကျောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းနီနာချင်းနိုင်ငံတွေစုပေါင်းပြီးငူရီစေဝါတိုက်ဖြတ်ရေးတွေလှုပ်ဆောင်နေပေမဲ့စိတ်ကြွစည်းထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့သိမရှိပါဘူးရှင်